င်္ဂလာပါခင်ဗျာဒီနေ့တဲ့လိုင်းလိုက်စီစဉ်မှာတော့ဒီမြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးမှာနိုင်ငံရေးပါတီရဲ့အခမ်းအနားကိုဆွေးနွေးမှာဖြစ်ပါတယ်အခုဆိုရင်လွတ်တော်ကြားပြတ်ရွေးကောက်ပွဲကြီးကျင်းပဖို့ရှိရချိန်မှာပဲနိုင်ငံရေးပါတီတွေတချို့လည်းထပ်မံထွက်ပေါ်လာပါတယ်ဆိုတော့ဒီမိုကရေစီအတွင်းကုပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပါတီစစ်တွေထွက်ပေါ်လာခြင်းအပြင်အဆိုအကောင်ဘလို့အကျိုးဆက်တွေရှိနိုင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပြန်လည်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်လဲဒီလိုင်းမှာကိုရောက်နေပါပြီတို့တူကတော့ကျွန်တော်ဒီတချင်ကဒီတီဘောမြို့နယ်လွတ်တော်ကိုယ်စားအောင်ဖြစ်ခဲ့ပြီးတော့အခုတော့နိုင်ငံရေးလာလို့တူဖြစ်နေရတည်နေတဲ့ဦးရဲထွန်းဖြစ်ပါတယ်။နောက်တူကလည်းပဲဒီ1990ပြည့်ရွေးကောက်ပွဲမှာတော့စကိုင်းတိုင်းတလဲမြို့နယ်လွတ်တော်ကိုယ်စားဖြစ်ခဲ့ပြီးတော့ဒေါက်တာတွတ်စီဖြစ်ပါတယ်။အခုနှစ်ဦးဆုံးလည်းရှိနေပြီဆိုတော့ကျွန်တော်အစီအစဉ်ကိုစတင်ပါမယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆရာဦးရဲထွန်းတုံသက်ချက်ကိုကြားချင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီနားလည်ဆက်ဆောင်ဆွေးနွေးတဲ့ဒီနိုင်ငံရေးပါတီဆိုတာရေဝီအားဖြင့်နိုင်ငံရေးကိုဦးဆောင်တဲ့ဖွဲ့စည်းဖြစ်ပါတယ်။ပါတီကြီးကြီးငငယ်ရည်ရည်ချက်တစ်ခုခုထောက်ခံမှုတစ်ခုကိုခိုင်ရမ်းမှဆုပ်ပြီးရည်ရည်လေးနဲ့ရှိပါတယ်။ဆိုတော့ဥပမာတိုင်းရင်းသားတို့လူသမားတို့လူမျိုးတစ်မျိုးလူရန်းသားတစ်ခုကိုအခြေခံတဲ့ရည်ရည်ချက်မျိုးပေါ့လေ။ဆိုတော့ဒီမှာနိုင်ငံမှာလက်ရှိနိုင်ငံရေးပါတီတွေရဲ့အခြေအနေရောဒီလိုခိုင်ရမ်းမှမူဝါဒတစ်ခုပုံမှန်ပဲဖြစ်ဖြစ်ထောက်ခံမှုပုံမှန်ပဲဖြစ်ဖြစ်ရည်ရည်နေနိုင်ကြတဲ့အခြေအနေမျိုးရှိရလားဆရာဦးရထောင
်။အခုရောလောဆယ်အပြင်တော့ဟိုပါတီတွေကနိုင်ငံရေးပါတီတွေကသူတို့ရဲ့မူဝါဒတွေတတိကက်တွေပြင်ညာထားတာတွေတော့ရှိတာပေါ့လေရှိတဲ့အခါကျတော့ဟိုယူရီးယားအဖြစ်တော့ဒီမိုကရေစီအရေးကိုပဲအဲပြောကြပါတယ်ဒီဟိုခေတ်ကာလကလည်းဘယ်လိုဖြစ်နေတုန်းဆိုတော့ဟိုဆိုရှယ်လစ်စီဝိုင်းဆိုရှယ်လစ်စနစ်တို့အရင်းရှင်စနစ်တို့ဆိုတော့အရင်တုန်းကလေဒီနိုင်ငံရေးစနစ်တွေကိုဟုတ်တယ်မပြောတော့ပဲနဲ့အဲဒီကစီဝါရေးစနစ်နဲ့ဒီမိုကရေစီပေါ့နော်အဲဒီဟာကိုပဲအဲဒီဟိုမှန်နေဆိုပြီးတော့ကျွန်တော်တို့ဒီလေတူကလည်းနိုင်ငံရေးလေတူကလည်းအဲ့လိုဖြစ်နေကြတဲ့အခါကျတော့အဲ့ဒီမှာကတော့အတူတူဟိုအလုံးကအတူတူလို့ဖြစ်နေကြတာပေါ့လေအဲဒီကွဲကြတာကွဲပြားတာတစ်ခုကတော့ကျွန်တော်တိုင်းသားပါတီတွေနဲ့အဲဒီအဲဒီမျိုးကြီးတမားလူမျိုးတွေကိုကိုးစားပြုတဲ့နော်ဒီဒီဟာပေါ့နော်ဒီမှာကနိုင်ငံရေးပါတီကြီးတွေပေါ့အဲ့ဒါကတော့ဟိုလူမျိုးအခြေခံတာပေါ့နော်တိုင်းရင်းသားပါတီကြီးတွေလူမျိုးအခြေခံပြီးတော့ဟိုဒီဒီလုံးကိုကိုးစားပြုတဲ့ပါတီတွေကတော့လူမျိုးစုံတိုင်းရင်းသားပေါင်းစုံဟိုကိုးစားပြုတယ်ဆိုပြီးတော့အဲ့ဒီလိုဒီမြန်မာနိုင်ငံရဲ့ဒီအခြေအနေကတော့အဲ့လိုခင်းခြားကြပြောရတဲ့ဒီကပြင်းနေရတော့အဲ့ဒါတော့ပဲသင်္ချာကြရှိပါသေးတယ်။ကျန်တာတွေကတော့ဟိုစိတ်ကြည့်တော့မကျဲပြားလာဘူးပေါ့နော
်။နောက
်မှမှအပြေးပြေးတမှကျဲပြားလာမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာ။ဒီနေ့မှကျွန်တော်ကြားချက်ပြီးဆရာတို့ခုမေးချင်တာဒီလိုပါတီမူဝါဒတွေရတယ်လို့စိတ်ကြည့်ကောကောပြပြမဖြစ်ဘူးဆိုလို့ရှိရင်ဟိုဥမာထားပါတော့လက်ရှိဟိုစနေပါတီကထောက်ခံမှုအားကောင်းနေတယ်ဆိုတော့သူတို့ကမထောက်ခံရလောက်တခြားပါတီကိုဟိုထောက်ခံမှုရလောက်ဟိုဘယ်လိုပြောမလဲဟိုထောက်ခံလာစရာအကြောင်းရှိပါမလားဆရာဒီလိုသားငွေရတွေကကိုယ်ပဲပြမရှိကြဘူးဆိုရင
်ဟုတ်ပါရဲ့ဟိုဒါကြောင့်ပဲအခုဟိုကျွန်တော်တို့ဒီမြေတောက်ပြဲရန်လတ်တွေကြီးလိုက်တဲ့အခါမှာကျွန်တော်တို့ဒီမူလပေါ့နော်မူလအာဏာကိုဆုတ်ကန်ထားခဲ့တဲ့ဒီကမ္ဘောဒါဟောင်းနေကနေပြီးတော့ကမ္ဘောဒါကနေမိုးထုတ်လိုက်တဲ့ပြောင်းလဲတန်းခံခွင့်တွေပါတီနဲ့ NLD ဆိုပြီးတော့ထောက်ခံတဲ့ဟိုဒီလိုလိုထောက်ခံမယ်ရတဲ့အများဆုံးရတဲ့မှတ်ပါဒီကအဲ့လိုဟိုဒီစင်ကြာကြာဖြစ်နေတာပေါ့လေစင်ကြာဖြစ်နေပြီးတော့ပြန်မဲ့ဒီကျွန်တော်တို့ဒီမိုကရေစီပါတီတွေကတော့ဟိုစိတ်ပြီးတော့ထောက်ခံမယ်အဲ့လောက်အင်းအင်းနဲ့အားနဲ့မရကြဘူးပေါ့နော်အဲ့လိုဖြစ်နေတော့သူတို့မှတ်ပါဒီမှာလည်းတကယ်ကတော့ဟိုဒီမိုကရေစီနဲ့ Liberty Civic နဲ့တွားလာခြင်းကတော့အတူတူပဲတိုးတော်လဲအဲသူတို့တမိုင်းကြောင်းနေနဲ့ထိုင်တဲ့အခြေအနေပေါ်မှာလဲတမိုင်းကြောင်းနေဆိုတာကတော့ဟိုတိုင်းပြည်ကိုရှင်းရမော်ဒီပေါ်အောင်လာအုပ်ချုပ်ခဲ့တဲ့အဲတမိုင်းကြောင်းရှိတဲ့လူနဲ့ဘာမှအဲကျွန်တော်တို့ဒီမလုတ်ဖူးမကန်ဘူးတဲ့ဒီမလုတ်ဖူးမကန်ကြဘူးတဲ့အခါကျတော့အဲနောက်ကျောင်းမှာဖိတ်ပြီးတော့အမဲကျဲဖိတ်မရှိတဲ့ပါတီပေါ့အဲဒီလိုပြန်ရတဲ့အနေအထားမျိုးပဲဖြစ်နေသေးတယ်ဒါကြောင့်မလို့ဒီ NLD ကတော့ဒါပဲရှိရှိရှိရပြည်နေနိုင်တာပေါ့လေ
ဟုတ်ကဲ့ပါဆရာဆိုကျွန်တော်ဆရာဦးတက်ဆီကိုလည်းမေးချင်ပါတယ်ဆရာဟိုဆရာဒီဟိုတွတ်တော်ကိုယ်စားတူဖြစ်နေတယ်ဆရာလည်းတွေ့ကြုံရှိခဲ့ဘူးလေဆိုတော့အခုကျွန်တော်တို့ဒီမှာကပေါ်လေဟိုနိုင်ငံရေးပါတီအခြေအနေအနေနဲ့ကဒီလိုမူဝါဒတို့ပေါ်လေဒီထောက်ခံမှုတစ်ခုကိုပဲဖြစ်ပေါ်လေဟိုတိုင်းရင်းသားတို့ လူမျိုးလူသမားလူရဲသားလူမျိုးလူရဲသားတစ်ခုပဲကိုစားကြည့်တာမျိုးပဲဖြစ်ဖြစ်ပေါ်လေဒီလိုမျိုးရက်တည်ပြီးတော့ဟိုမူဝါဒတို့ထောက်ခံမှုတို့ရက်တည်ပြီးတော့ဟိုပါတီကိုအခြေမခံနိုင်တာဘလို့အခြေအနေရောက်လဲဆရာ
ဟုတ်ကဲ့ဗျာနိုင်ငံရေးပါတီဆိုတာဒီမိုကရေစီစနစ်မှာမရှိမဖြစ်တလို့ဟုတ်တယ်နိုင်ငံရေးပါတီလေးပေါ့နော်သို့တော်လည်းပဲကျွန်တော်တို့ဗမာနိုင်ငံရဲ့မြန်မာပြည်သမိုင်းမှာကျွန်တော်တို့ဥပ1990ကစတွေ့ရင်အဲဒီကပါတီအများဆုံးမြန်135ခုရှိပါတယ်အခုလည်းဟိုတရားအောင်ပေါ့နော်ရှိတာတော့ဟိုဒါပေမဲ့လို့ခုနဟိုဦးရထွန်းဆွေးနွေးသူတို့တော်မှာတော့နေရာရတာပါတီကြီးနှစ်ခုပဲရနေတယ်အနေထားနောက်တစ်ခါဟိုတိုင်းလာပါတီတွေပေါ့နော်ဒီပေါ်မှာကျွန်တော်မြင်တာကတော့နည်းနည်းလေးဟိုကြွေးရမှုရှိတယ်ခင်ဗျာအမှန်နိုင်ငံရဲ့ဒီကနေ့အနေထားဟာဒီဖွဲ့စည်းပုံအောက်မှာလောက်ရတဲ့လွတ်တော်အခြေအနေလွတ်တော်အတွက်မဲပေးကြတဲ့အနေအထားတစ်ခုနောက်တစ်ခုကဒီနေ့အခြေအနေဒီသမ္မတရွေးချယ်ခြင်းရတဲ့သမ္မတ28လားပေါ့ပေးနေလို့ဗမာနိုင်ငံရဲ့နိုင်ငံရေးဟာအဖြူနဲ့အမဲအဆင့်ကမကျော်နိုင်သေးဘူးလို့ကျွန်တော်မြင်နေဒီဟာကိုလူတို့ကကောင်းကောင်းသိရောကဒီမဲနေတာကိုဖြူအောင်လုပ်ရေးကိုသူကဦးစားပေးကြတယ်တို့တော့အမတ်ဘယ်လိုဖြစ်နေလဲလွတ်တော်ဟလာဟို sorry ဟိုဟိုပါတီရဲ့မူဝါဒတွေဘယ်လိုပဲဖြစ်နေနေမဲရာကနေဖြူတဲ့ဖြူအောင်လုပ်မဲ့အဆုံးလူလူကနားလည်နေတော့ကနိုင်ငံကြီးပါတီကြီးအတွက်ကြီးပေါ်လာပြီတယ်လို့ကျွန်တော်မြင်တာကတော့အတွက်ကြီးနေရာများများရစရာကျွန်တော်အပြည့်စရာတော့ပြောတာတော့မဟုတ်ဘူးနော်တကယ်လို့အခြေရအခြေနေရအဲ့လိုဟိုဖြစ်နေတယ်ဒီလိုလေနိုင်ငံရေးပါတီတစ်တီဥမာဟိုအလုပ်သမားဟိုဟိုအခြေခံတဲ့ပါတီတွေလိုအပ်တာတော့အမှန်ပဲလူငယ်ဖြစ်ဖြစ်ဆော့ဆော့တကယ်မို့လိုအပ်တာတော့မှန်ပြီမလို့အဲ့လိုဖြစ်လာရင်တော့ဒါတို့ကြိုးစားရမယ်သို့တော်လည်းပဲတကယ်အဆုံးဖြတ်မှာတော့ကျွန်တော်မြင်တာကခုချိန်ထိဟာအမဲရောင်တွေကိုနဲရောင်တော့နိုင်တဲ့ပါတီကိုပဲပုံပေါ်ချမလာလို့ကျွန်တော်လည်းမြင်ထားသေးတယ်ခင်
ဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲတက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်ပုံမှာရောက်နေပါတယ်အရင်ဆုံးကတော့ကျွန်တော်ကိုကမောင်လင်းဖြစ်ပါတယ်ကိုကမောင်လင်းရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဆရာတို့ပါတီတတိပေါ်အရင်မနေ့တက်တယ်လို့အကောင်းဆုံးကြည့်နေတယ်တော့ရှင်းရှင်းရေးတော့ဟိုကပေါ်ဆင်းလာတဲ့နိုင်ငံကောင်းဆောင်လောင်းတွေတောင်းတာကောင်းဆောင်လောင်းတွေကဒီကိုအကျိုးပြုတဲ့ပွားချောင်းရဲလို့လည်းကျွန်တော်ယူဆပါတယ်တစ်ပတ်နေ့အနေနဲ့ကတော့ဆိုးဘက်ကကြည့်နေဆိုရင်တော့ပါတီကြီးညာလေဘကြီးဥစ္စာကြီးရောဒီလိုကြီးကောင်းဆောင်ရသည်ဒီမိမိကိုမတိဆောင်နိုင်ကြီးပြည်ရခွက်ပြင်ညာညာအခြားအမျိုးသားမျိုးမှုကိုပြည်ဆောင်နိုင်ကြီးကိုဟိုထောက်သွားနေပါရဲ့အမေရိကန်နိုင်ငံလိုတိတ်ချစ်ကြတော့ပါရဲ့အမေရိကန်နိုင်ငံပါတီနှစ်ခုလို့ပြောရဲအနာဂတ်ရှိမှာမော်ဆွေးအောင်လေတမတ်တန်းကိုနှစ်နှစ်ပဲထားပါရဲ့20ပဲထားပါရဲ့အဲကြောင့်အမေရိကန်နိုင်ငံပြည်ရချင်းကိုမွေးစားရဲဥတ္တကိုသူတို့အနာဂတ်ချိန်ပါလေဥတ္တကိုဘွားယူပြန်မသွားနိုင်အောင်ဆိုပြီးတော့သူသူအမိဟာနေတယ်ဟဲ့ရောင်းပြေးစားပြီးတော့သူ့ကိုဟိုအကောင်းဆုံးဖြစ်အောင်ခက်ပြရှင်းဖြစ်အပြည့်နေမှာမွေးတတ်ပါလားခင်ဗျာအဲ့ဒါကိုမျိုးသိနေပါခင်ဗျာ
โอเคကိုကမောင်လေးဆွေးနွေးတာကျေးဇူးပါနောက်တစ်ခါကျွန်တော်ထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရာတော့ကျွန်တော်တို့တိုင်းလာတာတီကိုအဓိကကျွန်တော်တို့ကတော့လိုလားပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်တော့ကျွန်တော်ပြောရမယ်ဆိုရင်တော့တိုင်းနာပါတီတွေအရတိုင်းနာကိုကုစားပြုတဲ့တိုင်းနာပါတီတွေကိုလိုလားပါတယ်။နောက်ပြီးတော့ကျွန်တော်ကြိုတော့ပြောရမယ်ဆိုရင်တော့2020မှာဒီကဝယ်အားတော့ကျွန်တော်တို့ပြင်လာပြမယ်ဆိုရင်တော့တကယ်ဒီလူမျိုးကုစားပြုတဲ့နောက်ကောင်းဆောင်နေကျွန်တော်တို့ပေါ်ထွက်လာဖို့လိုတယ်။တင်ပြီးလို့လည်းလိုတယ်။နောက်တကယ်ဒီလူမျိုးကိုကျဲဝင်ဝင်အခုကြီးပြီးနေတဲ့ပုံအောင်လာတို့လူမျိုးပေါ့နော်။တော့ဒီကိန်းလို့လူသူမျိုးတွေကိုပြင်နေလို့လူတွေခင
်ဗျ။ Okay ကိုတိလမှုစနေနေ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီစနေဝတ်တော့ကိုဟို Facebook တရားနေမှတ်ချက်တွေပေးထားတချို့လည်းရှိနေပါသေးတယ်။တချို့တော့မဆုမုံမဖတ်ချက်ပြပါဦးခင်ဗျ။
မထရင်းဆိုတဲ့အကောင်ကတော့တပါတီစနစ်ကြောင့်မြန်မာနိုင်ငံဆင်းရဲခြင်းကနေပြီးတော့အများပြည်သူကောင်းစားရေးအတွက်ဦးတည်ပြီးတော့ပါတီစုံဒီမိုကရေစီစနစ်ရောက်ရှိဖို့အသက်ပေါင်းမြောက်များစွာရင်းခဲ့ရတဲ့အတွက်အခုမြန်မာနိုင်ငံအတွင်းကူးပြောင်းရေးမှာထွက်ပေါ်လာတဲ့ပါတီအစ်စ်နဲ့အဟောင်းတွေအားလုံးအမြင်ချင်းတူပြီးတော့မိမိကိုယ်ကျိုးနဲ့အပေါင်းပါလူတစုအတွက်မရှိဘဲနဲ့ငကိုထားရှိရဲ့ရည်ရွယ်ချက်အတိုင်းအများပြည်သူအပေါ်မှာစေတနာအမှန်အပြည့်ဝထားရှိဖို့အလို့အရေးကြီးပါသည်ဆိုပြီးရေးထားပါတယ်။စသည်ဆိုတဲ့အကောင်ကတော့ပါတီဆိုတာကတော့ယုံကြည်ချက်တူတူတွေစုစည်းထားတဲ့အဖွဲ့ပါပဲတဲ့ပါတီအားလုံးကနိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ခြင်းလို့ဖွဲ့စည်းတယ်လို့ရေးပူရအဖြစ်မှတ်ယူရပါတယ်ပါတီမဖွဲ့ဘဲနဲ့နိုင်ငံရေးလုပ်နေတဲ့သူတွေလည်းရှိနေကြတာတော့အများအမြင်ပါပဲရှိတဲ့နဲ့ပါတီအယူအတွက်ထက်များနေရင်တော့နိုင်ငံအတွက်မကောင်းတာသိကြပါတယ်လက်ရှိဥပဒေအရပါတီတိုင်းကအနည်းဆုံး3နေရာပြန်ရမယ်ဆိုတာကောင်းပါတယ်ရွေးကောက်ပွဲအတွက်ပါတီမှတ်ပုံတင်တာဆိုရင်တော့တနေရာမှမနိုင်ရင်တော့ဒီပါတီတွေဖျက်သိမ်းပစ်လိုက်ဖို့ဥပဒေကိုပြင်တင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆောဆောကဒီဆွေးနွေးရတဲ့တွေ့ရမှာလဲထောက်ပြသွားရှိပါရဲ့အခုဒီ Facebook စာတချို့မှာလဲတွေ့ပါရဲ့သူတို့ကဒီနိုင်ငံရေးပါတီများတော့သဘောမကျတဲ့သဘောထားတွေလည်းရှိပါတယ်ဒါပေမဲ့တချို့ကလည်းဒီဟိုတန်းသားတွေကိုကုစားပြုတဲ့လူမျိုးစုပါတီလိုမျိုးတွေရှိတဲ့နဲ့တော့လူမျိုးစုကိုယ်စားလှယ်တွေဟိုနေရာပေးတဲ့နဲ့ဆိုအမြင်တွေလည်းရှိပါတယ်ဆိုတော့ဒီနေရာမှာဆရာဦးရထုံးကိုမေးချင်ပါတယ်ဟိုနိုင်ငံရေးပါတီများတာမကောင်းဘူးလို့ယူရပြောနိုင်နေတယ်လေဒီတန်းသားအရေးလိုလူမျိုးစုတွေအတွက်ကုစားပြုနိုင်မဲ့ပါတီမျိုးတွေရောမရှိပြင်ဘူးလားခင်ဗျာတခြားကြောင့်မဟုတ်ပါဘူးပါတီကြီးတွေအနေချင်းတော့ပဲရှိမယ်ဆိုရင်ဟိုလူနည်းစုကိစ္စတွေမှာအာယုံစိုက်မှုတွေမှာရောအားနည်းမသွားနိုင်ပါဆရာ
အဲမှန်ပါတယ်ကျွန်တော်တို့ဟိုပါတီစုံစနစ်အာဏာရှင်စနစ်ကနေပြီးတော့ပါတီစုံစနစ်ကိုပြောင်းတာဆိုလိုက်တာကျွန်တော်တို့တပါတီတဲကနေပြီးတော့ဟိုဒီစီအာဏာရေးဆွဲကြရင်ပြီးတော့ပြည်သူကိုအုပ်ချုပ်တဲ့အခါမှာတိုင်းပြည်ကိုအုပ်ချုပ်တဲ့အခါမှာလမ်းလွဲတွေမရောက်အောင်ဆောက်လမ်းမတွေမရောက်အောင်ကျွန်တော်တို့ပြည်သူလူထုအတွက်ရွေးချယ်စရာတွေအများကြီးရှိတာပြီးတော့နိုင်ငံရေးသမားအချင်းချင်းလည်းတိုင်းပြည်ကိုအုပ်ချုပ်တဲ့နေရာမှာအကောင်းဆုံးအုပ်ချုပ်နိုင်တဲ့အတော်ဆုံးပုံကိုရဖို့အတွက်ဒီနိုင်ငံရေးစနစ်ကပါတီတော်နိုင်ငံရေးစနစ်ကဆွံ့ကြည့်ထားရတယ်ဗျာအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးပါတီတွေများလာတယ်ဆိုတာကျွန်တော်တို့ဒီဒီမိုကရေစီပါတီတွေဒီမိုကရေစီနဲ့ကိုစပြီးတော့သွားတဲ့အချိန်မှာဒါကတော့ဟိုနိုင်ငံတော်တော်များများမှာဖုံးကံတွေဖြစ်နေတယ်လို့ဆင်ပါတယ်အမေရိကန်နိုင်ငံမှာဆိုရင်လည်းသူတို့ဒီနိုင်ငံစတင်တည်ထောင်ပြီးတော့ပါတီတွေစနစ်နဲ့လုပ်တဲ့အခါမှာပါတီတွေ200ကျော်လောက်တောင်ရှိတယ်လို့ကြားပြီးသတ်ပူးပါတယ်အဲ့တော့ဒီလိုဒီ passport suppose လို့ခေါ်တဲ့အခုလိုကျွန်တော်တို့ဒီအဲ့ဒါကအကုန်ကြီးဆိုတဲ့စနစ်ပေါ့နော်အခုလိုနိုင်ငံရေးစနစ်မျိုးကတော့ဒီရှိမှကြာလာတဲ့အခါမှာဒီလိုထောက်ခံပြီးငဲတဲ့ပါတီကသူ့အလိုလိုသူကဟိုကြောက်သွားတာပေါ့ကြောက်သွားပြီးတဲ့အခါကျတော့ပါတီကြီး၃၄ခုလောက်တည်းပေါ့နော်၃၄ခုလောက်တည်းပြန်နေခဲ့တယ်တချို့တိုင်းပြည်မှာလည်းနှစ်ခုလောက်တည်းအဓိကအဲ့လိုပြန်ကြတာမျိုးပေါ့ဆိုတော့ဒါကိုကျွန်တော်တို့ကဥပဒေသားမြစ်ပြီးဥပဒေပြတ်ချမ်းပြီးတဲ့အခါကျတော့ကျွန်တော်တို့ဒီအမတ်နေရာဗနေနေရာမရရင်ဖြစ်သိရမယ်ဆိုတာမျိုးတွေပြတ်ချမ်းတဲ့မျိုးတွေထင်တယ်သူသတ်မှတ်ထားတဲ့ပါတီဝင်အရေးအတွက်ရှိရင်ရှိတယ်လို့သူတို့ရှင်းပြန်ရင်ပြုတင်တယ်နောက်မှတမိုင်းစနေပြီးတော့ဒါအလိုလိုဆုံးဖြတ်သွားလိမ့်မယ်လို
့ဟုတ်ကဲ့ဟုတ်ကဲ့ဘလူးထောက်ခံမှုမရှိရင်အလိုလိုသူကသူပြောက်သွားမယ်ဆိုတဲ့သဘောပေါ်ဆရာ
မှန်ပါတယ်
ဆရာဦးတင်ဆိုရင်လည်းမေးချင်ပါတယ်ဆရာကျွန်တော်ဒီပါတီဒီနည်းနည်းဆက်ဆက်ရှိတာဟိုမကောင်းဘူးဆိုရင်လည်းပဲဟိုပါတီကြီးအာယုံမဆက်နိုင်မဲ့ကိစ္စတွေမှာတခြားဟိုပေါ်လေအာယုံပို့ပြီးတော့အာယုံဆက်နိုင်မဲ့ပါတီမျိုးတွေရောမရှိတင်ဘူးလားဆရာ
ဟာဟုတ်ကဲ့အဲပါတီဒီကတော့သူဒီဥပဒေညာပဲပြည်ဘုံကြီးတဘောရပြီရှိတာကတော့ဟိုကောက်ပါတယ်ခင်ဗျာကျိုးစိုးရမှာအတက်ကြီးပဲဖြစ်ဖြစ်ဟိုတိုင်းရင်းသားပါတီတွေပဲဖြစ်ဖြစ်ဟောရှိကိုရှိရမှာဒါပေမဲ့ဒီနေရာမှာအတိတ်တကယ်တိုင်းရင်းသားပါတီတွေတော့တိုင်းရင်းသားပါတီတွေရှိရင်းနဲ့ရှိရင်းအတွေ့အကျိုးနဲ့ဟလာကျွန်တော်တို့စဉ်းစားရအချက်ကြီးတော့ရှိတယ်ခင်ဗျာဥပမာတဲ့ကပါတီတို့ခုလည်းရှိတယ်အရင်ကလည်းရှိခဲ့ပါတယ်အဲ့ဒီဒေတာတွေမှာတခြားပါတီတွေကနိုင်ရတယ်ခင်ဗျာအဲ့တော့အဲ့ပါတီတွေပဲသူတို့ကဟိုနိုင်ရတာများပါတယ်ဒီအစဉ်ကလည်းကျွန်တော်တို့လည်းနောက်မျက်စိတစ်စုံတော့ကြောင်းအောင်မဲ့အနေအထားမရှိပါဘူးဒါလည်းဟိုဖြစ်တဲ့ကိစ္စဒါပေမဲ့ကျွန်တော်ဟိုအိန္ဒိယနိုင်ငံရဲ့ဥပမာတစ်ခုလေးပေါ့နော်အိန္ဒိယမှာကတော့နိုင်ငံရေးပါတီတွေအများကြီးရှိပါတယ်အိမ်မှာတိုင်းသားပါတီလို့ မဟုတ်တော့လည်းပဲအဲ့ဒါနဲ့အလားတူတဲ့ပါတီတွေကိုသူတို့ကဒေကန်ဒေကဆရာပါတီလို့ခေါ်ကြတယ်ပေါ့နော်အဲ့ဒေကဆရာပါတီရှိကြတဲ့ဖက်ဒရယ်ရဲ့ပုံစံအရာဒေကတစ်ခုချင်းကိုသူတို့ကပေါ်ဆောင်နိုင်တဲ့နိုင်ငံရေးပါတီတွေလို့ပေါ်လာတယ်အဲ့လိုပေါ်လာတဲ့အတွက်အထက်ကကြီးရင်ဒေကအတွက်ကောင်းတယ်လို့လို့ရှိပေမဲ့လို့ဟုတ်အဲ့ဒီလိုဖြစ်တဲ့အတွက်အားနည်းချက်တွေတော်တော်များများကျွန်တော်တို့အိန္ဒိယရင်မူတာမို့တွေ့ပါလေ။ဒါတွေ့လေဆိုတော့ဘဟုလို့ပြောတဲ့အလဲဟိုဒေလီလိုဒေတာကိုချက်ချက်တဲ့ပါတီကြီးတွေကအပြတ်မနိုင်တဲ့အခါမျိုးမှာအဲ့လိုပါတီသေးလေးတွေကဘယင်းဟိုပေါ်ထုတ်နိုင်တဲ့ဟိုဝန်ကြီးချုပ်ကိုရွေးနိုင်တဲ့အဆုံးဖြတ်ပေးနိုင်တဲ့ပါတီလေးတွေဖြစ်သွားတယ်ခင်ဗျာ။နောက်တစ်ခါအဲ့ဒီဒီသာဆိုင်ရာပါတီပါတီသေးလေးတွေကပိုပြီးများလွန်လာတဲ့ခါမှာဒီမိုကရေစီသဘောရတာနေဒီစိတ်အပိုင်းသူပြလာတယ်လို့တွေ့နေတာအရင်ကနေမှလားဒါဗမာနိုင်ငံမှာတော့ကျွန်တော်ချုပ်လိုက်လို့ရှိရင်တိုင်းရင်းပါတီတွေဟာအရင်လက်ရှိတဲ့အခုလက်ရှိတဲ့နောက်ရှိလည်းပဲရှိမယ်အဲ့ဒီကမှတခြားပါတီတွေနိုင်နေတယ်ဒီဟိုသူတို့ကိုယ်ပိုင်တိုင်းရင်းသားပါတီတွေအာမကိုရလောက်ဖူးဆိုရင်တော့တခြားပါတီတွေဟိုရွေးချင်ကြတယ်ဆရာကဥပမာဒီလုံးရဲ့ဆိုင်နဲ့ဆက်နေကမှရှိနေတော့ဒီတိုင်းပဲဆက်သွားအောင်မလို့ကျွန်တော်ကျင်တယ်ရပြီးတော့ဟိုထူကြမယ်လို့တော့ကျွန်တော်တော့မယူဆဘူးခင
်ဗျဟုတ်ကဲ့ပါဆရာဦးတင်းစီကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ဆိုင်ပုံကိုရှိနေပါသေးတယ်ဟိုတူကတော့ကိုနေဦးလင်းဖြစ်ပါတယ်ဟိုကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါဆောက်သဘောထားရပြောလို့ရှိရင်တော့ဒီသမားကြီးကဖြစ်နေတဲ့အကြောင်းလို့ပေါ့နော်။ဒီဆန်းနိုင်ရောလည်းရင်းနဲ့နိုင်ရှင်လည်းဖြစ်ရှင်။ကျွန်တော်တို့လက်ရှိအခြေအနေကပေါ်ပရှင်နယ်လို့ခင်မဖြစ်တာပေါ့နော်။နိုင်ငံကြီးပါတီနိုင်ငံကြီးလွတ်တော်တွေ။ဟိုနိုင်ငံကြီးသမားတွေကအဲ့လိုသွားတွေ့ရပေါ့နော်။အဲ့တော့ပေါ်ပရှင်နယ်မဖြစ်တဲ့အတွက်ဘာဖြစ်လာလဲဆိုတော့တကယ်တော့နိုင်ငံကြီးပါတီဆိုတာနိုင်ငံကိုဥဆောင်အောင်ဖွဲ့စည်းလူပုဂ္ဂိုလ်တွေပဲဗျာ။အဲ့တော့သူတို့ကပရော်ဖက်ရှင်နယ်မဖြစ်တဲ့အခါမှာတိုင်းပြည်မှာနေလာတယ်လို့ကျွန်တော်အမြင်နဲ့ငယ်ပေါ့နော်။အဲ့ဒါဘယ်ဖြစ်ကစတာလဲဆိုတော့ဘုံကျော်ဝန်ဆန်းလို့ဖြစ်ဖြစ်ကတော့အဲ့လိုပဲပြောလို့ရနိုင်တယ်လို့ထင်နေကြ။ဥပမာဘုံကျော်ဝန်ဆန်းတို့ကအသက်30နှစ်မတိုင်ခင်လွတ်လပ်ရေးရတဲ့အတွက်သူတော်တော်များများဂုဏ်ပြုယူနေကြတယ်ပေါ့နော်။အဲ့တော့သူနဲ့ဖြစ်ပြန်ပေါ့နော်။ဟာလားတခင်တန်းလို့ရှိမယ်။နောက်တစ်ခုကတခင်ဆိုးရှိမယ်။အဲ့တော့သူတို့ရဲ့ age ကိုပြန်ကြည့်ရင်သူတို့ကအသက်ကိုအကျယ်ရောင်းနေရှိဝင်တဲ့အခါကျတော့တစ်ခုနဲ့တစ်ခုတူနဲ့တူသဘောထားမတိုက်ဆိုင်တဲ့အခါမှာပါတီတစ်ခုနဲ့တစ်ခုအကွဲအကျဲဖြစ်တဲ့အခါမှာသူတို့ကအရှင်ပြောအဆိုင်ရတဲ့အပြင်ကိုရောက်သွားတယ်။အဲ့တော့ဘုံရန်ကြီးဖြစ်နေတဲ့ဒီတစ်ချက်ကိုနော်တိုက်တယ်တိုက်တော့အတူတိုက်ပြီမယ်တကယ်တော့လွတ်လပ်ရည်လည်းရတော့မယ်ဖာလာလည်းရတော့မယ်အချိန်မှာကွဲပြဲသွားတဲ့သဘောရှိတယ်။ဆိုလိုတဲ့သဘောကနိုင်ငံရေးရင်းကျဲမှုနေတဲ့သဘောကိုပြတယ်အသက်အရွယ်နေတဲ့အတွက်ဥပမာတစ်ခုကျွန်တော်ပြောပြမယ်ဆိုရင်ဒုတိယဟာနော်35နှစ်မှာနိုင်ငံရေးကိုစလုပ်တယ်နိုင်ငံရေးပါတီရဲ့ဝင်တယ်49နှစ်မှာသူဝင်ကြီးချုပ်တက်ဖြစ်တယ်အဲ့တော့သူ့ကိုထရိန်းလုပ်ခဲ့တယ်ဒီကောင်ကသလင်းကြီးကောင်သူ့ကိုတောင်းကြည့်ပြီးမှလက်တွဲခေါ်ပြီးမှထရိန်းလုပ်ပြီးတော့ transaction လုပ်သွားနိုင်ငံတစ်ခုကိုဒီလိုနေနေတောင်းလဲနိုင်ဖို့ဆိုနည်းဆိုတော့သူကသူနဲ့အတူတူပဲအခုလီစားလုံးပဲလေဒီလိုလဲသူတို့ကအကျဉ်းချက်ဖေးလို့ပြီးတော့အဲ့တော့သူတို့ရဲ့အသက်ရွယ်တွေကိုရင်းချက်မှုကိုသွားတွေ့တဲ့အခါမှာဘာသွားတွေ့လဲဆိုတော့ငယ်ငယ်တုန်းကအဲ့ဒီဖြစ်ပြီးတော့ကတ်လာတဲ့လူတွေနဲ့စတယ်လို့သူတို့ကအတွေ့အကြုံရည်တွေးကြ။ဟာကြဖေးလို့ပြီးတဲ့တက်ပြီးတော့နိုင်ငံကိုစာရင်နဲ့တွေ့တဲ့ provision တွေဖြစ်ပြီးတော့နိုင်ငံကိုတိုးတက်အောင်ပိုလုပ်နိုင်တဲ့သဘောရှိတယ်လို့ကျွန်တော်သွားတွေ့ရတယ
်။ဟုတ်ကဲ့ကို
နောက်ဆုံးက
ြဟုတ်ကဲ့ကိုနေဦးနေနေလေးချုပ်ပြီးတော့ရအော
င်ဒီဒီဟောပါအော်မဟာဒီဟာကိုကြည့်လားအသက်60နှစ်နဲ့22နှစ်လူငယ်ကြီးစုပြီးတော့အားလုံးပေါင်းပြီးတော့တပါးနဲ့တပါးရှိတဲ့လူနဲ့ပေါင်းပြီးတော့နိုင်ငံကိုပြန်ပြီးတော့ဥဆောင်ကိုပြန်လုပ်တယ်ဆိုတာလက်တွေ့ပါမယ်နော်ကျွန်တော်ပြောချင်တာကတော့ professional ဖြစ်ဖို့နဲ့ age နဲ့ပေါ့နော်အဲ့လိုဒီလိုတွေဖြစ်လာပါစေလို့ဆုတောင်းပါတယ်ဗျာ
โอเคနောက်ကိုနေဦးလေးပြောတဲ့အချိန်မှာကျွန်တော်လည်းဟိုအခုနည်းနည်းဟိုကားဟန်ကိစ္စနဲ့ဖြစ်နေတဲ့ကိစ္စတခုဟိုဆွေးနွေးကြတာတခုရှိပါတယ်ဟိုတခြားဘော်ဒီမလေးရှားမှာဖြစ်သွားဆိုလို့ရှိရင်လည်းသူကတကယ်ကြမဟာတီးယားအရင်တော့ဟိုဟို သူအနာရခဲ့တဲ့ပါတီကိုပဲသူကတိုက်ခံတဲ့ပေါင်းပြီးပြန်ဆန့်ကျင်ပြီးတော့မှဝင်ကြီးချုပ်ပြန်ဖြစ်သွားတယ်ဆိုတော့ဒီနေ့မှကျွန်တော်ဟိုဦးရထွန်းတို့ကိုလည်းမေးချင်တာကတော့ကျွန်တော်ဒီဟိုပါတီငယ်ရရှိတာမကောင်းဘူးဆိုပေမဲ့လည်းပဲတကယ်တကယ်ပေါ့လေဟိုဟိုရှင်ပြန်တဲ့နေရာမှာဒီဒီကျန်တဲ့ဒီပါတီကြီးတွေနဲ့ဒီပါတီငယ်တွေနဲ့မဟာမိတ်ဖွဲ့ရမျိုးညွန်မောင်းဖွဲ့ရလူမျိုးနောက်ဆုံးတော့ပူးပေါင်းဆောင်ရွက်ပြီးတော့လုပ်မယ်ဆိုရင်ရောဒီပါတီငယ်တွေရဲ့ဟိုရက်တီကြီးကဖြစ်နိုင်ကြလမ်းမရှိနိုင်ပါဘူးဆရာ
အဲရှိနေပါရဲ့ဟိုခုနကျွန်တော်ပြောတဲ့ဥစ္စာကတော့မပြည့်စုံဘူးပေါ့နော်ဒီဒီရေချေမှာဖတ်ဆတ်တပိုးစနစ်ကပါတီကြီးနှစ်ခုသုံးခုလောက်ပဲအဲ့လိုကျန်နေဆိုတာကရတော့အဖြစ်တော့ကျွန်တော်တို့ဒီဟိုဟာပေါ့နော်ဖက်ဒရယ်စနစ်မဟုတ်တဲ့မီလီတရီစနစ်တွေမှာအဲ့လိုမျိုးကိစ္စကိုရှင်းရှင်းချာချာတွေ့ရတတ်ပေါ့ဖက်ဒရယ်စနစ်တွေကတော့အခုကျွန်တော်တို့လိုနိုင်ငံမျိုးအခြေအနေကြတော့ခုနဆရာဒေါက်တာတင့်ဆိုပြောတယ်လေတဲ့တိုင်းသာပါတီလေးတွေကတော့သူ့နေရာသူ့ဒေသထောက်ခံမှုတွေနဲ့ဆက်ပြီးတော့ရှိနေအောင်ပါ။နောက်ဆိုလို့ရှိရင်ကျွန်တော်တို့ဟိုဘာတွေရှင်းနေကြကြမြင်လာရမလဲဆိုပြီးနေတွေမှာပြီးနေတော်တော်ကိုယ်ကလေးတွေအများကြီးကအတိုင်းသာပါတီတွေကဖြစ်ပြီးတော့အဲ့ဒီပြီးနေတချို့မှာဆိုလို့ရှိရင်အဲ့ဒီတိုင်းသာပါတီတွေကအစိုးရဖွဲ့နိုင်တာမျိုးဖြစ်နိုင်တာပေါ့လေ။အဲ့တော့ကျွန်တော်ပြောချင်တဲ့သဘောကဒီလိုပါတီလေးတွေရှိတဲ့ဥစ္စာမကောင်းဘူးလို့ဆိုတာမဟုတ်ဘူး။ဟိုဒီဟိုကျွန်တော်တို့ဒီပြည်သူလူထုတွေထဲမှာဆိုလို့ရှိရင်ရွေးချယ်ကြရတယ်ရှိတယ်လို့သူအကျိုးစီးပွားပေါ့ရည်တည်မှုအကျိုးစီးပွားအလေအောက်နောက်ပါစင်းတဲ့လူ့သမားကလူ့သမားပါတီလူ့သမားကလူ့သမားပါတီစသဖြင့်အဲ့လိုတွေရှိလာမယ်။အဲ့တော့ခုနဦးဟွာပြောနေတဲ့ဒီပါတီကြီးတစ်ခုကတော့အမဲဌာနရနေပြီးရဲ့အခါကြတော့သူကတိုင်းပြည်ကိုဒီမှာအုပ်ချုပ်တာမှာလဲအချိန်ရင်းတဲ့အာဏာချက်တွေရှိလာပြီးတော့အဲ့ဒီဟာကိုကျွန်တော်တို့ကြံတယ်ကြံပြီးတော့ဒီအနိုင်ကျန်ကြီးခြင်းတွေဆိုရင်တော့ခုနဒီအတိုက်အခံပါတီတွေကနေပြီးတော့မြို့ပေါင်းတဘောမျိုးပေါ့အခုမလေးရှားမှာလဲတယ်လို့မျိုးဖွဲ့ပြီးတော့ကြံလို့ရှိရင်တော့နိုင်ရမယ်အဲ့လိုမဟုတ်ဘဲနဲ့ကိုယ်တိုင်နဲ့ကိုအတိအကျကြံနေတာလို့ရှိရင်တော့နိုင်ဖို့မလွယ်ဘူးအခုလဲဒီဗာမဲ့ဓာတ်ပြကြီးောက်ပေါ်မှာကျွန်တော်အဲအကျချကြည့်တဲ့အခါကျတော့တကယ်ဒီကိုနိုင်ဖို့တော့စိတ်မလွယ်ဘူးကျွန်တော်များများလေးပါဥပမာအဲဒီချမ်းပြည်နယ်ကလဲချားတို့ကျွန်တော်တို့ဒီရခိုင်က AND ကနိုင်ထားတဲ့နေရာတွေအဲ့နေရာတွေဆိုလို့ရှိရင်တော့သူတို့တိုင်းသားပါတီတွေပဲဆက်နိုင်တယ်ကျန်တဲ့နေရာတွေမှာဆိုလို့ရှိရင်လည်းကျန်တဲ့အတိုက်ခံပါတီတွေကအဲ့လိုမြန်မာမခွဲဆွဲပြီးတော့မပြန်နိုင်လို့ရှိရင်တကယ်ဒီကိုနိုင်ဖို့မလွယ်ဘူးလို့ကျွန်တော်လည်းသုံးသပ်ပါတယ်
ဟုတ်ကဲ့ဆရာဦးရွှေကျေးဇူးပါဆိုတော့ကျွန်တော်ဒီဆွနေဝဲအတွက်ကိုအီးမေးလ်နဲ့ပို့ထားတဲ့ပုံစံတရားလည်းရှိပါရဲ့တခုမျိုးတစ်ကဦးလာထွန်းပါဦးလာထွန်းရဲ့ပေးစာကိုတော့မဆုမမဲ့ဖတ်ပြပေးပါဦးခင
်ဗျဈာပြရွေးကောက်ပွဲနဲ့တိုးလာတဲ့နိုင်ငံရေးပါတီတွေအကြောင်းကိုအပေါ်ယံဆက်ပြောမယ်ဆိုရင်တော့တောင်ကြရီဒလဟောထိုးဆင်းလာတဲ့အခါမှာအမိုက်တရိုက်တွေကလုံးထွေးရောရှက်ပြီးမျောပါလာပြီးတော့ရေကျသွားတော့အမိုက်တရိုက်တွေရှုပ်ပွားကြံခဲ့တယ်လို့ပါပဲလို့ပြောလို့ရပါတယ်ဒီမိုကရေစီရေးစည်းကတကယ်မဟုတ်သေးပေမဲ့အခွင့်အရေးမျောကိုတဲ့အုပ်စုလေးတွေဝင်ရှုပ်တဲ့သဘောပါပဲဒါလည်းမပြောတာဖြစ်ပေမဲ့မကြသေးတဲ့တမိုင်းဖြစ်ရကိုပြန်ကြည့်တယ်ဆိုရင်ရှစ်လေးလုံးပြီးတော့နိုင်ငံရေးပါတီဆိုတဲ့လူစုလေးတွေ200ကျော်ပေါ်ခဲ့ပါတယ်နောက်90ခုနှစ်ရွေးကောက်ပွဲနောက်ပိုင်းဖိနှိပ်မှုတွေတိုးလာတော့အဲ့ဒီပါတီဆိုတာတွေဘာသာမှမကြားရတော့ပဲကြက်ပြောက်ငှက်ပြောက်ဖြစ်ကုန်တာကြည့်လေအခုဟာကအလေးနဲ့ပြောရရင်စိတ်ပြက်စရာဖြစ်ရပါစီးပွားရေးကုန်စည်လုံးကြီးမြင့်တဲ့ပြဿနာလူမျိုးစုရေးနဲ့လူမျိုးရေးဒုက္ခတွေပြဿနာငြိမ်းချမ်းရေးနဲ့စစ်ပွဲတွေပြဿနာမွေးဇေဝတွေဒလဟောထွက်နေတဲ့ပြဿနာဆိုးဝါးတဲ့လူကုန်ကူးမှုနဲ့ရွှေပြောင်းလုံသားပြဿနာသဘာဝတန်ဝန်းကျင်ပျက်စီးမှုနဲ့တယံဇာတတုဖော်မှုပြဿနာစားတဲ့ပြဿနာပေါင်း 16,000 အရေးဒီမှာနိုင်ငံရေးကောင်းဆောင်လို့ရွေးကောက်ပွဲဝင်မဲ့ဘဲပုတ်ကိုကြီးတယောက်စီကမှဘာတမ်းမှမကြားရပဲရွေးကောက်ပွဲဝင်ကြမယ်ဆိုတော့မလုပ်နေကြတာလဲလို့မေးစရာပါတိုင်းပြည်မှာထက်မြက်တဲ့ခေါင်းဆောင်နဲ့ဩဃာရှိတဲ့နိုင်ငံရေးပါတီအမှန်တကယ်လိုအပ်နေပါတယ်နေချင်းညချင်းလည်းမဖြစ်နိုင်ပါဘူးပြောချင်တာကအဲ့ဒီလိုလိုအပ်တဲ့ပါတီမျိုးဖြစ်လာအောင်ပါတီ3-4ခုလောက်ကဖြစ်ဖြစ်မြောက်မြောက်စူးစမ်းတင်ပါတယ်လို့ပြောချင်ပါတယ်လို့ရေးထားပါတယ်ကိုအောင်လေးဦးရေ
ဟုတ်ကဲ့ကျေးဇူးပါဒါတော့ဥလာထွန်းဆာပါသူ့ထဲမှာတော့ဒီမူဝါဒတွေခိုင်ခိုင်မာဆက်ကံပြောနိုင်တဲ့နိုင်ငံရေးပါတီတွေဖြစ်ဖို့လိုတာကိုထောက်ပြပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်လဲအဆုံးသတ်ဖို့တမင်းနှစ်လောက်တော့ကျန်ပါသေးတယ်ဆရာဦးတင့်ဆွေတော်ကသိချင်ပါတယ်ခင်ဗျဆိုတော့ကျွန်တော်နိုင်ငံရေးပါတီနိုင်ငံမှာအားကောင်းလာနိုင်မဲ့ရေကန်ရေကန်ကောင်းတွေရှိဖို့ဆိုရင်ကျွန်တော်တို့ဘလို့အခြေအနေမျိုးတွေဖန်တီးနိုင်ဖို့လိုမလဲခင်ဗျ
အခုလည်းပဲကျွန်တော်မြင်တာရေကန်ရေကန်ကောင်းတယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျဟုတ်တယ်လေပဲခုနကဟိုစာရေးပြီးတော့ပြောတဲ့ပုဂ္ဂိုလ်တူဦးလို့ပေါ့ကျွန်တော်တို့ဟိုနိုင်ငံရေးပါတီရဲ့ ဒီဟိုကတကယ်ခိုင်ခိုင်မာမာမဟုတ်တယ်လက်ပါနေတယ်ခင်ဗျာဒါလည်းကျွန်တော်ရှုပ်ရှောက်လည်းရှိနေဦးမယ်ထင်တယ်ဘိုးတော်တွေအခိုင်အမာဖြစ်တဲ့ပါတီကြီးတွေကလည်းပဲသူတို့အားနေချက်ရှိတာတွေကိုပြင်ပြီးတော့ဒီတဲ့ကောင်းအောင်ကြိုးစားနေကြတယ်လို့မြင်နေတယ်အမှန်နိုင်ငံမှာနိုင်ငံရေးပါတီရဲ့ခံကဏ္ဍဟာဟိုကောင်းတဲ့ကောင်းပြီးတော့ခိုင်မာတဲ့ခိုင်မာလာစေရတော့ရှိတယ်သို့တော့ဒီနေ့အချိန်ကြီးကတော့တိတ်ပြီးတော့ကျွန်တော်အမြင်ပြောရင်အားမရလာဘူးခင်ဗျာလာလာတော့ကောင်းပါလိမ့်မယ
်ဟုတ်ကဲ့ဆရာကြီးရဲ့ထောင်းအောင်ခင်ဗျာကျွန်တော်အချိန်နဲ့ရပါသေးဟိုကျွန်တော်ဒီနိုင်ငံရေးပါတီအားကောင်းလာဖို့ဆိုရင်ဘာတွေလုပ်ဖို့အရေးကြီးကြီးလိုနေလဲခင်ဗျာ
နိုင်ငံရေးပါတီတွေအားကောင်းလာဖို့ဆိုရင်တော့ပထမအဦးဆုံးကတော့ကျွန်တော်တို့ဒီကနရှင်နေသွားကြတယ်လို့ပဲလူဝါဒတွေ policy တွေကိုပါတီကယုံကြည်တဲ့လမ်းစဉ်တွေအဲ့ဒါတွေကိုကျွန်တော်လူတိရှင်ကြာစပြပြီးတော့ပါတီတွေဟိုပြည်သူလူထုတွေများများသိအောင်ကျွန်တော်လုပ်ဖို့လိုတာပေါ့လေများများသိတဲ့အခါမှန်ကန်တဲ့သူပြောဆိုထားတဲ့လမ်းစဉ်တွေအရှင်နေနဲ့တိုက်နေတယ်ဆိုရင်တော့ဒီလူတွေတက်မှာပို့ပြီးတော့ဒီဖောက်ခံမှုတွေရမှာပေါ့နောက်တစ်ချက်ကတော့ပါတီကြီးဆောက်ရေးပေါ့အခုကျွန်တော်တို့တွေ့နေရတာကဒီနိုင်ငံရေးပါတီတွေကိုဒီမိုကရေစီနီးကျကျွန်တော်ဘ ਹੁ ချုပ်ဟိုဒီမိုကရေစီနီးကျဘ ਹੁ ကဒီစုပေါင်းကောင်းဆောင်မှုစနစ်နဲ့အဲဒီဒီ၆တဲ့ပါတီကနည်းနေတယ်အဲ့ဒီအလေးအကျင့်မရှိတယ်လို့ဖြစ်နေတာပေါ့နော်အဲ့တော့ဟိုကြေကနာတွေဖြစ်လာလို့ရှိရင်အဲ့ဒီတူတယောက်ချင်းရဲ့ဟိုမှာအမိတ်နဲ့ဆုံးဖြတ်ချက်နဲ့ညှင်းပြချက်နဲ့ဆုံးဖြတ်တာမျိုးတွေဖြစ်နေတဲ့အခါကျတော့ဒီပါတီစီယုံရည်တွေနဲ့ဖြည့်ကြပြီးတော့တော်တော်လေး
ဟုတ်ကဲ့ဒါပါတီလမ်းဒီပေါ်မှာပိုင်လို့လဲ
ဟုတ်ကဲ့လို့
ပြောတာပေါ့နော်ဟုတ်ကဲ့ပြန်နေဆွေးနွေးပြီးတဲ့ဒီရဲ့ဒေါက်တာတင့်ဆွေကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရင်းပေးဖို့သူတွေနဲ့ဒေါက်တာရှင်ကြီးအားလုံးကိုလည်းဆုဝဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့